ကဘာတဝမ်းကပင်လယ်ရေမျက်နှာပြင်တွေမြင့်တက်နေမှုနှုံးကိုနှိမ့်အောင်လုပ်ဖို့အချိန်ရှိသေးတယ်လို့ရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့ရာစုနှစ်အတွင်းလေထုထဲမှာပိုများလာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေကနေနေရဲ့အပူတွေကိုဆုပ်ယူလိုက်တဲ့အတွက်ကဘာကြီးပိုပြီးတော့ပူနွေးလာပြီးတော့ရေခဲတောင်ကြီးတွေရေခဲလွှာတွေအေးပျော်ကုန်ပြီးတော့ပင်လယ်ရေမျက်နှာပြင်တွေမြင့်တက်လာတာဖြစ်ပါတယ်။ဒါပေမဲ့အပူကိုဆုပ်ယူနိုင်တဲ့တခြားညဉ့်ညမ်းပစ္စည်းတွေကရေတို့တက်ရောက်မှုပိုပြီးတော့ဖြစ်စီတာကြောင့်အဲ့ဒီညဉ့်ညမ်းပစ္စည်းတွေကိုရှော့ချလိုက်ရင်ကဘာကြီးရဲ့ပူနွေးလာမှုနှုံးကိုထိထိရောက်ရောက်ထိန်းထားနိုင်မှာဖြစ်တယ်လို့ပင်လယ်ရေမျက်နှာပြင်တွေမြင့်တက်လာမှုကိုနှိမ့်အောင်လုပ်နိုင်မှာဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်လေထုညဉ့်ညမ်းမှုကိုဖြစ်စေတဲ့မိသိန်းဓာတ်ငွေ၊လေထုထဲမှာပါဝင်မှုအနည်းဆုံး Tropospheric Ozone လွှာ Hydrofluorocarbon ဓာတ်ငွေတွေနဲ့အမဲရောင်ကာဗွန်ဓာတ်ငွေတွေကိုပြင့်မှတ်ထားပြီးတော့ရှော့ချရမှာဖြစ်တယ်လို့သိပ္ပံပညာရှင်တွေရဲ့အစီအခံစာတစ်ထဲမှာဖော်ပြထားပါတယ်။သူတို့အကြံပြုထားတဲ့အတိုင်းဒီဓာတ်ငွေထုတ်လွှင့်မှုကိုအမြဲအစံရှော့ချမှာဆိုရင်2050မတိုင်ခင်မှာကမ္ဘာကြီးပူနွေးမှုကို 59 ရာခိုင်နှုန်းအထိရှော့ချနိုင်မှာဖြစ်ပါတယ်ရှင်။